ရာတော်ကြီးဦးနိုင်ရကဖျားပထမဦးဆုံးဒီဖောင်တော်ဦးကျောင်းဖြစ်ပေါ်လာပုံလေးကိုစပြီးတော့မိတ်ဆက်မိန့်ကြားပေးစီခြင်းပါတယ်ဖျား
ဖောင်တော်ဦးဖုန်းတော်ကျင့်တင်ပညာရေးကျောင်းကတော့1993ခုနှစ်ကစပြီးတော့ဖွင့်တယ်ပေါ့နော်အဲဒီစပွင့်တော့ကတော့မူလာတန်းပေါ့နော်ဆရာဆရာမ10ယောက်လောက်နဲ့ကျောင်းသားကျောင်းသူ400လောက်ရှိပါတယ်နော်
ကျမပါဗျာ
အဲ့ဒီကနေပြီးတော့94ခုနှစ်ကြာတော့အလဲတန်းပေါ့2000ခုနှစ်ကြာတော့တွဲပဲအထက်တန်းကျောင်းပေါ့ဒီတွဲပဲအထက်တန်းကျောင်းဖြစ်ပြီးနောက်ဘက်မှာကျောင်းသားများလာတာပေါ့နော်အခုကျောင်းသား9000ကျော်လောက်ရှိတယ်ပေါ့
ကျမပါဗျာအခုလိုမျိုးကျောင်းသားတွေက9000ကျော်လောက်ဖြစ်အောင်စူးစမ်းခဲ့ရတဲ့တက်တန်းအတွင်းမှာတေချာပေါက်အခက်ခဲတွေတော့ကြုံရမှာပဲเนาะဖေ။အဲ့တော့ဘယ်လိုအခက်ခဲရအဓိကကြားခဲ့ပါလဲဖေ။အ
ဲခက်ခဲတာပေါ့ကျောင်းသားတွေနေဖို့ထိုင်ဖို့အဆောက်အဦဒီလေကြီးတို့ရိုးရိုးပဲတင်ကြတဲ့ခက်ပေါ့ဟိုတုန်းကတော့အခုဥစားပြောင်းလဲလာတဲ့ခက်နဲ့ညီလေကြီးတို့ရိုးရိုးမဟုတ်ပဲနဲ့ဒီချစ်မက်ထရိုလော်ဂျီကိုပြင်တာပေါ့เนาะပင်ယူလိုစိတ်ကိုအားပေးတဲ့စနစ်စဉ်းစားတွေးခေါ်လိုစိတ်ကိုအားပေးတဲ့စနစ်ပေါ့အဲဒီအရာတွေကိုပြုရင်ပြောင်းလဲပြီးတော့ဒီကတင်းကြီးရအောင်သင်ပေးတဲ့အခါမှာအရင်ချင်းရှိအောင်လို့ဆရာဆရာမတွေကိုလိုရတဲ့ဟာတော်တော်ခက်ခဲပြီးတော်တော်ရုန်းကန်ရပါလေ
တမဖေအခုဆရာကြီးကလည်း400လောက်ရှိတယ်ဆိုတော့အဲ့ဒီလိုဆရာတွေကိုရရှိအောင်စုဆောင်ဖို့အပြင်ပေါ့နော်ဒီဆရာတွေကိုအရင်အချင်းပြည့်တဲ့ဆရာတွေဖြစ်အောင်ဘယ်လိုများစူးစမ်းခဲ့ပါလဲဖေသူတို့ကိုဘယ်လိုမျိုးတွေလေ့ကျင့်ပေးခဲ့ပါသလဲ
ဆရာတွေအရင်ချင်းရှိအောင်ဆိုတော့မြန်မာမြန်မာဆိုတော့တပြင်းပြင်းချင်းလုပ်တာပေါ့နှစ်ခုကတော့အပြင်ကလာတဲ့လျှောက်တဲ့ဆရာဆရာမကိုလက်ခံပေးတာပေါ့အခုနောက်ပိုင်းကျတော့ဒီကျောင်းကထွက်တဲ့ကလေးတွေကိုပြန်ပြီးတော့လက်ခံလဲဆရာတော်အောင်နေဆိုလို့ရှိရင်ပြန်ပြီးတော့လှုပ်လို့ရပြီဒီကျောင်းမှာလှုပ်ခွင့်ရှိတာပေါ့နော်အဲ့လိုလုတ်တဲ့အချိန်မှာဒီအတန်းထဲမှာသူတို့ဝင်းမတင်နေမှာတင်းနေပေးတာပေါ့တင်းနေပေးပြီးတဲ့နောက်မှာလည်းသူတို့ငယ်သေးတဲ့အတွက်ဘက်ကဆိုပြီးတော့ဆရာဆရာမနှစ်ယောက်ထားပြီးတော့ဆရာဆရာမတင်တာကိုသူတို့နောက်ကလိုက်ကြည့်ခိုင်းတာပေါ့နောက်ပြီးတော့ကျောင်းမှာလည်းတင်းနေနေဖွင့်တယ်လေ bridging class ဆိုတဲ့အင်္ဂလိပ်စာတင်နေပေါ့အင်္ဂလိပ်စာတင်တခြားလည်းတင်တာပေါ့နော
်
နောက်တစ်ခါ PCD ဆိုပြီးတော့ pre college program လည်းရှိတယ်ပေါ့အဲ့လိုရင်းချင်းရှိအောင်ကတော့အများကြီးလုပ်နေရတာပေါ့အဲ့လိုလုံရင်းနဲ့ပဲတပြေးပြောင်းလဲတိုးတက်လာတယ်လို့ဦးစင်းကတော့ယူဆရတာပေါ့နော
်တင်ပါဗျာပြီးတော့အခုဆရာတော်ကဒီဖုန်းတော်ကြီးတင်ပညာရေးကျောင်းဖြစ်တော်လဲပဲဒီပုံမှန်အစိုးရစတင်ကျောင်းတွေမှာတင်ကြားပုံကနေခွဲထွက်ပြီးတော့တင်ကြားတဲ့အခါကျတော့အဲ့လိုမျိုးခွဲထွက်တင်ကြားဖို့ဘလို့များစိတ်ကူးရပါပါလားလေဖေ။ဘာကြောင့်ပါလဲဖေ
။ဘာကြောင့်စိတ်ကူးရတယ်လဲဆိုတဲ့အခါကျတော့ဦးစင်းကနိုင်ငံများတွေရောက်တယ်ပေါ့နော်။ပထမဆုံး96လောက်ကဒီထိုင်းနိုင်ငံရောက်တယ်။အဲ့တော့မှကျောင်းတွေကိုကြည်လာခဲ့တယ်။နောက်တစ်ခါ2003မှာအမေရိကန်ကိုရောက်တယ်ပေါ့နော်။2009မှာလည်းပဲဆွစ်ဇာလန်နိုင်ငံက Education Conference ကိုသွားခဲ့သေးတယ်။အဲ့ဒီမှာလည်းတော်တော်များများပညာရေးကျောင်းသိရတယ်။2010လောက်မှာပေါ်တိုရီကိုနိုင်ငံဆိုတာအမေရိကန်ရဲ့ Commonwealth Country ပေါ့။
အဲ
့မှာလည်းတော့ပြီးတော့ပညာရေးနဲ့ပတ်သက်လို့လေ့လာခဲ့တယ်ပေါ့အဲ့တော့ဦးစင်းတို့တင်ကြတဲ့စနစ်တွေ rogue landing ဆိုတဲ့အလွတ်ကျတဲ့စနစ်တွေနဲ့အများကြီးကွာဟနေတာကိုတွေ့ရတယ်အဲ့တော့ဦးစင်းတို့နိုင်ငံမှာအဲဘာဖြစ်လို့ဒီအင်္ဂလိပ်လက်ထက်ကလောက်ထားတဲ့ဒီ matriculation စနစ်ပေါ့လေဒီစနစ်ကအင်္ဂလန်နိုင်ငံမှာလည်းဒီလိုမရှိတော့ဘူးဒါအားလုံးကတည်နေကြတာပဲဘာဖြစ်လို့ဒီစနစ်ကြီးကိုဒီကနေ့အထိစွဲကင်ထားတယ်ဦးစင်းတို့ကနားမလည်နိုင်ဖြစ်နေအဲ့ဒီအတွက်ဦးစင်းကနိုင်ငံတိုင်းပြည်တွေလည်းရောက်လာတယ်ဒီပညာရေးအကြောင်းလည်းဒီဇိုင်းမှတ်မှတ်လောက်လာတယ်ဆိုတဲ့အခါကျတော့အော်ငါတို့နိုင်ငံမပွင့်ပြို့မတွတ်တဲ့ဒါဒီပညာရေးစနစ်ကြောင့်ပဲဆိုတာသူကတွေ့တယ်အဲ့ဒါကြောင့်ဦးစင်းကပြောင်းလဲပြီးတော့ဒီပညာရေးစနစ်ကိုသင်တာဖြစ်တယ်နော
်တင်ပါဖေအခုဒီ2016ခုနှစ်အတွက်ဒီကမ္ဘာလုံးဆိုင်ရာဆရာစု Global Teacher Prize ကို Garden စီရင်ဝင်တဲ့အကြောင်းလည်းပြောပြပါအောင်ဖေအဲ့ဒီစုကဘယ်လိုစုမျိုးလဲပြီးတော့ဆရာတော်ကို Garden စီရင်မှာရွေးချယ်ခံရတဲ့အခြေအနေလေးပေါ့ဖေ
Global Teacher Prize ကပထမဆုံးအဘိဓမ္မာကျိုးစားလုပ်ပြီးတော့အမေရိကန်မစ္စမာကာဆိုတာသူကနေပြီးတော့လှမ်းပြီးတင်မှုကျိုးစားပြီးလုပ်ပြီးတော့သူကအကြောင်းမှလာပြီးတော့ volunteer လုပ်ဖူးတယ်လေပြီးခဲ့တဲ့နှစ်က
တင်ပ
ါသူကနေဒီကျောင်းအကြောင်းကောင်းကောင်းသိတဲ့အတွက်သူကအဲ့ဒါကိုတင်ပေးလိုက်တယ်တင်ပေးလိုက်တော့သူတို့ရဲ့မူနဲ့ဦးစင်းရဲ့လုပ်နေတဲ့ပြောင်းလဲတင်ကြရေးစနစ်ပေါ့နော် critical thinking နဲ့ဆရာဆရာမတွေကိုပြောင်းလဲပေးနိုင်တယ်ဦးစင်းရဲ့ bright လုပ်ငန်းကိုသူတို့အချင်းချင်းလာကြည့်မှလည်းတူပါတယ်အဲ့တော့အဓိယာတွေကြည့်ပြီးတော့သူတို့ဒီစကားတင်စင်းကိုရွေးတယ်လို့ဦးစင်းကတော့ထင်ပါတယ်
တယ်ပါဗျာအဲ့လိုမျိုးစကားစင်စရင်ရွေးခံရတဲ့အတွက်ဆရာတော်ရဲ့ခံစားမှုကဘယ်လိုများရှိပါလဲ
ဝန်တာတာပေါ့ဝန်တာတယ်ဆိုတာကတော့ဒီကျောင်းရဲ့ bright အဲ့ဒီပုံမှာလဲကျေးဇူးပြုမယ်လို့ဝန်တာတယ်နောက်တစ်ခုကဒီဦးစင်းကိုပြောင်းလဲပြုပြင်တာတွေကိုဗမာနိုင်ငံပြည်သူလူထုတွေအားလုံးကိုမီဒီယာတွေပြောတဲ့အတွက်သိရှိသွားတယ်လို့ယူဆတယ်ပေါ့နော်အဲ့လိုတည်ရှိသွားတဲ့အတွက်သူတို့လည်းဒီတိုင်းမြန်မာရှိတဲ့ပညာသင်ကြားရေးစနစ်တွေကိုပြင်မပဲလို့စကူတွေပေါက်လာနိုင်တယ်လို့တွေးပြီးတော့ဦးစင်းကတော့ဝမ်းသာတာပေါ့
ပြီးတော့ဦးစင်းဖေကဒီ2016မတ်လမှာဒီ Global Teacher Prize ရဲ့ဆုရမယ့်သူကိုကြင်ညာမယ်ရမယ်ဆိုရင်ဆုငွေကလည်းဒေါ်လာ100,000ဆိုတော့တကယ်လို့များဆရာတော်ဆုရခဲ့ရင်အဲ့ဒီဆုကိုဆရာတော်ဘယ်လိုများအသုံးပြုသွားမယ်လို့စဉ်းစားထားပါလဲဖေ
ဆိုကြပါစို့အဲ့ဒီဆူရသွားမယ်ဆိုလို့ရှိရင်ဦးဇင်းကူဒီเจ้าမှာတုံးနေရတဲ့အုံဆွဲတွေတွေဝန်တော့ဝန်ဖို့အတော်ပေါ့သွားမယ်ပေါ့ဒါတွေက investment တစ်ခုအနေနဲ့ထားလိုက်ပြီးတော့အเจ้าကြီးရေရှည်ရပ်တည်ဖို့အတွက်အများကြီးကျေးဇူးများမယ်လို့ထင်ပါတယ
်တင်ပါဗျာအခုဆရာတော်ကတောင်းသားပေါင်း 9,000 ကျော်ဆရာမ 400 လောက်ရှိရင်အင်မတန်ကြီးမားတဲ့ဗရာဟိတလူသားအကျိုးပြုလုပ်ငန်းကြီးကိုလုပ်ကိုင်နေတဲ့ဆရာတော်တစ်ပါးဖြစ်တယ်ဆိုတော့ဆရာတော်အသက်ရှင်သန်နေရတဲ့ဆောင်ပုဒ်တစ်ခုလောက်ကိုမိန့်ကြားပေးပါဗျာ
အဲ့ဒါကတော့ free thought ဆိုတဲ့လွတ်လပ်စွာတွေးခေါ်ရမယ်မိမိရဲ့လုပ်ငန်းကို free thought အတိုင်းအကောင့်ထဲပေါ်ကြည့်မယ်ဆိုလို့ရှိရင် right ဆိုတဲ့သူခွင့်လည်းမထီးကြဘူးကိုယ်ခွင့်လည်းမထီးကြဘူးဆိုလို့ရှိရင်မိမိရဲ့ free thought ကို account ထဲပေါ်လို့ရတယ်ဆိုတဲ့အဦးစင်းကြောင့်ရတာ policy ကြီးပဲเนาะဒါပေမဲ့ဦးစင်းရဲ့လက်ကင်ထားပြီးတော့ admin မို့အုပ်ချုပ်တဲ့အရာကတော့ပြင်မစိုးတရား၄ပါးပါပဲမေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဒီ၄မျိုးကိုဦးစင်းကလက်ကင်ထားပါတယ်
ဥခိုက်ပါတယ်ဖေဟာကျေးဇူးများကြီးတင်ပါတယ်ဖေဟာ
ကျေးဇူးပါပဲကျေးဇူး